Yangon Dai Data Ji, 20 Awe Sumomu, Chini, Total Labime, Suya Vega, Dize Uri, Line Abu Majakana, Dari Pay Niare, Chini, Shini, Jiao, Yangon Sanji, Pueu, Titandu, Dai Data Ji, Kuto, Kuzu, the Hong Doctor, Donino, Tinga, View, Ego, Piovale, 11 Media Foga, the Nina, Tonga, Panzita, Kisa, Yangon Dai Data Ji, Suya Poye, and Mesa, the Ku Pit Delu, let to Gasuvare, Utenta Uga, Twist of Mimiama, Yangon Dai, Tiawe, Sumo, Chinigo, Doctor, Donino, Tinga, Kulu, Sabido, Piovale.
เอาเดี๋ยวเราจะมาดูเนี่ยปัจจุบันเนี่ยเช่นเนาะจะมาดูทศนิยมที่ที่นั่นนั่นเช่นเนี่ยข้ามาเราเช่นกูเนี่ยเช่นเนี่ยมีอะไรที่เราไม่สู้ที่บ้าอู่ปะเนาะแต่เป็นแม่จะมาดูเช่นกูงานมีที่อะไรมีอะไรที่ที่เนี่ยสุดอ่ะสู้ยากอ่ะที่เซอร์อุ่นเดียวไล่หน้าเลยไปมาเราตลอดเลยอันนี้จะได้สิ่งอ่ะปะเนาะถ้าจะมาดูจะมาดูว่าสู้ยากขนาดขนาดปะเนาะมีที่อะไรอย่างที่เสมอตัดที่ไปอะไรปะเนาะยังกูสู้ยากอ่ะที่ตัวลูกเต็ม တော့ဘောနော်အရင်ဥပဒေချုပ်လက်ထက်တုန်းကဆိုလို့ရှိရင်ကျမတို့ရန်ကုန်အစိုးရဟာဒီစဲဥပဒေနဲ့ညီလုပ်တဲ့အပိုင်းမှာအရန်ကိုအားနေပါတယ်ဘောနော်ဒါကြောင့်မလို့ကျမတို့ကအစိုးရကိုဟိုပြန်ပြန်ပြီးတော့ခဏခဏဘောနော်ရန်ကုန်အစိုးရဒီစဲဥပဒေကိုလိုက်နာပါလိုက်နာပါဆိုပြီးတော့ပြောရတဲ့ဟာမျိုးတွေကျမတို့တော်တော်ရှိခဲ့တယ်ဘောနော်ဥပမာပြဆိုထင်ရှားတာမြို့နယ်၁၁မြို့နယ်မှာဘောနော်ကျမတို့ဆန္ဒပြခွင့်ပိတ်ပင်တာမျိုးဘောနော်အဲ့ဒါကျမတို့ပြန်ပြီးပြောရတယ်ဘောမဟုတ်ဘူးဒီလိုပိတ်ပင်ခွင့်ဥပဒေကမပေးထားဘူးဘောနော်ဥပဒေကဆန္ဒပြခွင့်လူတိုင်းကိုပေးထားတယ်အဲ့လိုပြောတဲ့အခါကျတော့အဲ့ထက်မှာဟိုဥပဒေကိုနည်းနည်းစွာတဲ့လူကြလို့ရှိရင်ဟိုမှာကျမတို့မတ်လာလုံးကကျမဦးဆောင်ပြီးတော့ဒီအဆန်ပစ်ဆိုးအဆန်ပလီလောအတွက်ကိုဦးဆောင်ပြီးတော့ဒါ demonstration လုပ်တဲ့အခါမှာအစိုးရကခွင့်ပြုတယ်ဒါပေမဲ့ peace အတွက်ကိုကလေးတွေလုပ်တဲ့အခါမှာခွင့်မပြုဘူးပေါ့ तू ကလူကိုအချိလူကိုကြည့်ပြီးတော့ तू ကဟိုငူကိုကျင့်သုံးမှုလို့ဖြစ်နေတယ်ပေါ့နော်အဲ့တော့ကျမတို့ပြင်းပြင်းထန်ထန်တိုက်တွန်းမှုတွေလုပ်ရပါတယ်ပေါ့နော်အစိုးရအနေနဲ့တရားဥပဒေစိုးမိုးကိုလေးစားပါအစိုးရကတရားဥပဒေကိုလေးစားမှသာလေပြည်သူလူထုကတရားဥပဒေကိုလေးစားခြင်းစိတ်ဖြစ်လာမယ်ဆိုတော့ကျမတို့ရန်ကုန်အစိုးရကိုမကြာခဏတိုက်တွန်းနေရတဲ့ကိစ္စပါပဲ
။ဟုတ်ကဲ့ဒီ NLD အစိုးရလက်ထက်မှာအခုရန်ကုန်တိုင်းနဲ့ပတ်သက်လို့ဥပဒေရေးအရအကြီးဆုံးတာဝန်ရှိတဲ့သူတယောက်ကိုအရေးယူတဲ့ကိစ္စတရုတ်ဆောင်အောင်ရွှေတွေအမှုနဲ့ဟိုတည်ဆုံးခဲ့တဲ့အမှုနဲ့ပတ်သက်လို့ပေါ့လေ။ဒါကသူတရားဥပဒေကဒီလက်စားမှုတစ်ချက်ရင်းမှာအောင်မြင်မှုတစ်ခုအဖြစ်ဥပဒေရေးရာရတိုးတက်မှုတစ်ခုအဖြစ်ပြောဆိုကြတာကြီးလည်းရှိပါတယ်ဒါဒီအချိန်တွေရောတကယ်တမ်းတိုးတက်အားရစရာအချိန်တွေလည်းမြင်ပါပါခင်ဗ
ျဟုတ်ကဲ့အခုလိုမျိုးပေါ့နော်ဒါသမဏကြီးကလည်းဒီကိစ္စမှာစိတ်ဝင်စားတယ်ပေါ့နော်အာစိတ်ဝင်စားပြီးတော့ဟိုကော်မရှင်အနေနဲ့လည်းဒီကိစ္စပေါ်မှာအာရုံထားပြီးတော့အခုလိုကိုစုံစမ်းစစ်ဆေးပြီးတော့တင်ပြရတဲ့အတွက်ကိုကျမတို့ကကြိုးဆိုတယ်ပေါ့နော်ဒါအစိုးရတက်လက်ထက်မှာငါးတိကြီးတွေကိုဒါဖမ်းမိတယ်လို့ပဲကျမတို့ပြောရမှာပေါ့နော်အာအဲ့ဒီလူမျိုးပဲပေါ့အဲ့ဒီလူမျိုးပဲကျမတို့ရန်ကုန်မြို့ရဲ့တရားရုံးတော်တော်များများမှာဒီလိုကိစ္စတွေအများကြီးရှိနေတယ်ဆိုတော့ကိုကျမသိစေချင်ပါတယ်ပေါ့နော်ဟိုကျမတို့စီမှာလည်းပဲဟိုမှတ်တမ်းတင်ထားတဲ့အမှုတွေဟိုတော်တော်များများရှိနေပါတယ်ပေါ့နော်အောင်ရွေးထေးအမှုလိုပဲအဂတိလက်စားမှုတွေပါဝင်ပတ်သက်နေနိုင်တဲ့အမှုတွေအများကြီးရှိနေပါတယ်။ဒါကြောင့်မလို့ကျမတို့ဟိုကော်မရှင်ကတော့အကုန်လုံးတော့မနိုင်သေးဘူးပေါ့လေ။သူကလည်းသူရှိတဲ့အားလေးနဲ့လုပ်နေရန်ကုန်တိုင်းအတွက်ဆိုရင်အာကော်မရှင်ကရန်ကုန်တိုင်းမှာအခြေစိုက်နိုင်တဲ့အနေအထားကျမတို့ဝတ်ထက်တယ်မရှိသေးဘူး။နေပြည်တော်မှာပဲသူကအခြေစိုက်တာဆိုတဲ့အခါကျတော့ရန်ကုန်တိုင်းအတွက်ကိုဒီထက်ကော်မရှင်ကအများကြီးလုပ်စရာလေးကျမတို့ရှိနေပါသေးတယ
်။အခုဒီသတင်းတောက်ဒီ11 media သတင်းတောက်3ရောက်ခေါ်ယူထိန်းသိမ်းခံရတဲ့ကိစ္စမှာလက်ရှိဒီဇဲဥပဒေနဲ့မညီဘူးဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းရှိပါတယ်။ဟိုသတင်းတောက်တွေကိုချက်ချင်းဟိုဖန်စီခေါ်ဆောင်သွားတာမျိုးတွေကဒါနဲ့ပတ်သက်လို့ဘယ်လိုဆိုရတာရှိပါလဲ
။ဟုတ်ကဲ့ဒီကိစ္စကလည်းရန်ကုန်အစိုးရရဲ့မဲဆက်တစ်ခုပါပဲပေါ့နော်။ရန်ကုန်အစိုးရမီဒီယာတွေနဲ့ပတ်သက်လို့ရှိရင်အမှန်တန်အကဲဆက်တယ်ဆိုပြီးတော့ဒါတတိုင်းပြည်လုံးကမှတ်ချက်ပြုထားတာရှိပါတယ်ပေါ့နော်။အဲ့တော့ဒီကိစ္စမှာဆိုလို့ရှိရင်လည်းပဲပေါ့နော်။ဒါဂျာဆဆကြီးဥပဒေနဲ့သတင်းတောက်တွေကိုစွဲပြီးတော့ပေါ့နော်။ချက်ချင်းအမှတ်ခံမပေးဘဲနဲ့ထည့်လိုက်တယ်ဆိုတာမီဒီယာပေါ်မှာအနှိုးရှိနေတယ်ဆိုတာထင်ရှားတဲ့အပြုံမှုတစ်ခုဖြစ်တယ်ပေါ့နော်အာဒါကြောင့်မလို့ကျမတို့ရန်ကုန်အစိုးရကိုဟိုခဏခဏတိုက်တွန်းมาလဲပေါ့တတ်မလို့အစိုးရကတောင်မှပေါ့နော်ခဏခဏမီဒီယာတွေနဲ့ညှိနှိုင်းပြီးမီဒီယာကောင်စီညှိနှိုင်းပြီးတော့66ဂါဒီအမှုတွေဆိုလို့ရှိရင်ပြန်လွတ်ပေးခဲ့တာရှိတယ်ပေါ့နော်ဒါကြောင့်မလို့ပြည်သူတင်မြှောက်ထားတဲ့ရသအစိုးရအနေနဲ့ရာဇဝတ်ကြီးဥပဒေကိုကျင့်သုံးပြီးတော့မီဒီယာတွေကိုထောင်ထဲပို့တဲ့အလုပ်ကိုစင်ကြင်ပါဆိုပြီးတော့ပေါ့နော်ဟိုမကြာခဏမီဒီယာတွေဘက်ကရောကျမတို့ပြည်သူလူထုဘက်ကရောအရက်ဖက်ဖွဲ့စည်းတွေဘက်ကရောပေါ့နော်ခဏခဏတိုက်တွန်းမှုတွေရှိပါတယ်ပေါ့နော်အဲဒါပေမဲ့တိုက်တွန်းမှုတွေကအားပြော့သွားတဲ့အချိန် ဒီကနေ့ကျွန်တော်တို့ရန်ကုန်ကနေပြီးတော့ဒီစေဦးလေးတွေကိုလိုက်နာဖို့အစိုးရဘက်ကဒီစေဦးလေးတွေကိုလိုက်နာဖို့အခုလိုမျိုးပြန်ပြီးတော့ပေါ့နော်ရန်ကုန်အစိုးရပြန်ခေါင်းထောင်လာပြီးတော့ media ပေါ်ဖိနေမှုပေါ်ထွက်လာတာလို့ပဲကျွန်တော်တို့ကယူဆပါတယ်ဒါကြောင့်မို့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေနဲ့ပြည်သူလူထုကအငြင်းနဲ့နှုံနှိုးကြကြတတိရှိပြီးတော့အစိုးရကိုကျွန်တော်တို့ဒီစေဦးတွေနဲ့ညီအလုပ်လုပ်ဖို့ကျွန်တော်တို့အငြင်းနဲ့တွန်းအားပေးနေဖို့ရန်ကုန်မှာတကယ်ကိုလိုအပ်တဲ့အနေအထားဖြစ်ပါတယ်